တကိုင်းပြည်နယ်ဘူးတီတောင်မြို့နယ်တဲမီကျေးရွာနီးမှာလက်လုံမိုင်းပြုတ်ရွာကနေပောက်ကွဲမှုကြောင့်အမျိုးသားနှုတ်တည်ဆုံးပြီး၃ဦးထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ရနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ဆေးရှင်းလင်းမှုတွေလှုပ်ဆောင်နေပါတယ်။နေလ၄ရက်နေ့မှာပောက်ကွဲမှုဖြစ်ခဲ့ပြီးနောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကပောက်ကွဲမှုဖြစ်ခဲ့တဲ့နေရာကိုတွားရောက်စစ်ဆေးမှုတွေလုပ်နေတာပါ။ရှင်းလင်းမှုအတွင်းပလတ်စတစ်နဲ့ထည့်ထားတဲ့ရန်ကန်မီးတွဲမှုအသင့်ရောစထားတဲ့ငါးပြည်ကန်ဆန့်တဲ့အထုပ်တထုပ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တယ်လို့လက်လုံမိုင်းပြုတ်ရွာမှာအုံပြတဲ့မီးတွဲနဲ့ရန်မုံထုပ်တွေနဲ့တခြားပစ္စည်းပြီးတော့ဒီတခြားလူ၃ပစ္စည်းတွေကိုလည်းတွေ့ရှိခဲ့တယ်လို့နိုင်ငံတော်အတိုင်းအမြန်ရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။လက်လုံမိုင်းပြုတ်လို့တည်ဆုံသွားတဲ့သူတွေနဲ့ဒီထိခိုက်ဒဏ်ရာရခဲ့တဲ့သူတွေနဲ့ပတ်ဝန်းပတ်သက်မှုရှိသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဆက်လက်ဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။ဒီချိန်ထဲမှာပဲပြည်တွင်းစစ်ကြောင့်တိုင်းရင်းသားနယ်မြေတွေမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖက်စလုံးကထောင်ထားတဲ့မြေမြုပ်မိုင်း NDA ဆိုင်ရာအစီအစဉ်စာတစ်စံကိုနိုင်ငံကကြက်ချင်ရေးအဖွဲ့ ICRC ကထုတ်ပြန်ခဲ့ပါတယ်။ပြည်တွင်းစစ်ပဋိပက္ခကြောင့် NDA ဝန်ဆုံးခွာပြီးတော့ပြည်တွင်းရွှေပြောင်းဒုက္ခတွေဖြစ်ကြရတဲ့ဒေသခံကြတာတွေမိမိတို့နေရာကိုမပြောင်းပြေးကြတာဟာမြေမြုပ်မိုင်းအန္တရာယ်ကြောင့်ဖြစ်တယ်လို့မြန်လာရှိရနေကထုတ်ပြန်တဲ့ ICRC ရဲ့စီရင်ခံစာမှာဖော်ပြထားပါတယ်2015ခုနှစ်ကနေစပြီး ICRC အဖွဲ့ဟာမြေမြုပ်မိုင်းအန္တရာယ်အသိပညာပေးလုပ်ငန်းတွေအတွက်ဒီစေတနာဝန်ထမ်းပေါင်း200နီးပါးတင်နန်းပေးခဲ့ပြီးအဲ့ဒီစေတနာဝန်ထမ်းကနေတနင်္လာနေ့တိုင်းပဲခူးတိုင်းအရှိချင်းကင်းပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တက်ကလူပေါင်း2100ကျော်ကိုမြေမြုပ်မိုင်းအန္တရာယ်အသိပညာပေးမှုတွေပြန်လည်ပြေဝင်နိုင်ခဲ့တယ်လို့ ICRC ရဲ့အစီအစဉ်ကစာမှာဖော်ပြထားပါတယ်ရှင်။